နေပြည်တော်မှာပညာရေးဝန်ကြီးဌာနကကြီးမှုကျင်းပမယ်ပညာရေးဆွေးနွေးပွဲတယောက်ဖို့မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက်
ပြည်ပြောင်းလဲမှုတွေမှာသဘောထားကွဲလဲမှုတွေရှိခဲ့တဲ့အတွက်အခုလိုရုပ်သိမ်းတာဖြစ်နိုင်တယ်လို့ NNER ကပြောဆိုခဲ့ပြီးအခုဖြစ်စဉ်ဟာရှေ့ဆက်သွားမဲ့ပညာရေးလုပ်ငန်းတွေကိုထိခိုက်မှုရှိလိမ့်မယ်လို့လည်းသုံးသပ်ပါတယ်။အသေးစိတ်ကိုတော့မဆုမုံကတင်ပြပေးပါမယ်ရှင်။
ပညာရေးဝန်ကြီးဌာနပညာရေးမြင့်တင်မှုအကောင်အထည်ဖော်ရေးကော်မတီကနေကြီးမှုပြီးတော့နေပြည်တော်မှာလာမယ့်မတ်လ9ရက်နေ့ကနေ6ရက်နေ့အထိကျင်းပမယ်။အမျိုးသားအဆင့်လက်တွေ့ကျသောပညာရေးပြုပြင်ပြောင်းလဲမှုဆွေးနွေးပွဲကိုတက်ရောက်ပေးဖို့ပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာ NNER အဖွဲ့ကိုဖိတ်ကြားခဲ့တဲ့အတွက်တိုင်းနယ်ပြည်နယ်အသီးသီးကNNERကိုစလဲအဖွဲ့ဝင်150တက်ရောက်နိုင်မှုနှစ်ဖက်ညှိနှိုင်းခဲ့ကြတယ်လို့ NNER
ရဲ့မူဝါဒရေးအဖွဲ့ဝင်ဒေါက်တာသိန်းလွင်ကပြောပါတယ်ကျွန်တော်เนี่ยနှစ်ဖက်ညှိနှိုင်းပြီးတော့ကိုယ်စားလှယ်တရ150တဲဘုတ်ခုကိုလည်းပညာရေးဌာနကစီစဉ်ပေးမယ်လို့ပြောတယ်အဲ့ဒီကိုယ်စားလှယ်တွေကခရီးထွက်လာကြပြီနေပြီးတော့လည်းတချို့ရောက်ကြပြီဆိုတော့မနှိညမြ900ခွဲချာမှာပညာရေးဌာနဘက်ကဖုံးဆက်ပြီးတော့သူတို့ဖိတ်ကြားတာကိုဖြတ်သိမ်းပါတယ်လို့ပြောတယ်ဖြတ်သိမ်းတဲ့အရာရှိက
ကြီးတဲ့ဆိုတာကဒီအစိုးရဘက်ကအတဝန်ရှိတဲ့လူကြီးတွေကဒီလိုမျိုးတွေ့ရချာစီစဉ်ပြီးတော့မှအနည်းငယ်မှဖျက်သိမ်းတဲ့အတွက်ဒီအစိုးရအပေါ်မှာယုံကြည်မှုကလျော့ပါသွားပြီခင်ဗျ။
အခုလိုမျိုးဖိတ်ခေါ်မှုကိုပြန်ပြီးတော့ရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ NNER ကမတ်လ၄ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ခဲ့တယ်လို့ရန်ကုန်သမိုင်းမြို့မှာအာတော့ကကျောင်းတိုင်းမှာလည်းသတင်းစာရှင်းလင်းပွဲပြုလုပ်ပြီးအခြေအနေကိုရှင်းလင်းပြောကြားခဲ့ပါတယ်။နိုင်ငံရေးလူမှုရေးပညာရေးပြုပြင်ပြောင်းလဲရေးလှုပ်ဆောင်နေတဲ့မြန်မာနိုင်ငံတွင်းမှာပညာရေးကဏ္ဍဖွံ့ဖြိုးတိုးတက်အောင်ပညာရေးမူဝါဒတရားချမှတ်နိုင်မှုအတွက်အစိုးရတာဝန်ရှိတဲ့သူတွေပညာရေးဝန်ကြီးဌာနအပါအဝင်ပညာရေးကော်မတီနဲ့ NNER ကိုရဲအဖွဲ့တွေ့ဆုံပြီးတော့ဆွေးနွေးမှုတွေအကြိမ်ကြိမ်ပြုလုပ်ခဲ့ပူးပေမဲ့အစိုးရဘက်ကဗဟိုချုပ်ကိုင်မှုစနစ်နဲ့တွားလို့ပြီး NNER ဘက်ကလွတ်လပ်ပြီးဒီမိုကရေစီနီးကြတဲ့ပညာရေးကိုပြုပြင်ပြောင်းလဲလှုပ်ဆောင်လို့တဲ့အတွက်သဘောထားအမြင်ကွဲလဲမှုတွေရှိခဲ့တယ်လို့လည်းဒေါက်တာသိန်းလွင်ကပြောပါတယ်
အရင်ကကျွန်တော်တို့နဲ့ဆွေးနွေးပွဲတွေ၃ချိန်လုပ်ခဲ့ဘူးတဲ့။ဆက်ကြည့်ဆုံးဆွေးနွေးတဲ့အချိန်တွေမှာကျွန်တော်တို့နဲ့ပညာရေးပြည်ပြင်ကြားလည်မှုဆိုင်ရာအယူအဆတွေကတော်တော်လေးကွာခြားချက်ရှိခဲ့တယ်။အနေနဲ့ဘက်ကဒီမိုကရေစီနီးချတဲ့ပြည်ပြင်ကြားလည်မှုကိုတွားကြည့်ခြင်းနဲ့ပညာရေးလွတ်လပ်ခွင့်ရှိစေခြင်းနဲ့ဟာဆရာဆရာမတွေလွတ်လပ်စေခြင်းနဲ့သူတေသနာတွေလွတ်လပ်စေခြင်းနဲ့ကျောင်းသားတွေလွတ်လပ်စေခြင်းနဲ့သူတေပြင်တိုင်းနာဒေတာတွေရေးမှုတွေလေးထောင်းဆန်းနေပါတဲ့စကားတွေလွတ်လပ်စေခြင်းနဲ့ဒါကျွန်တော်တို့အနေနဲ့ဘက်ကတင်ပြတာ။ဒါအစိုးရဘက်ကဆွေးနွေးတဲ့အခါကျတော့သူတို့ကပိုချုပ်ကိုင်မှုအတိုင်းပဲတွားကြည့်တယ်ဆိုအဲ့ဒီမှာကျွန်တော်နဲ့ဆွေးနွေးမှုအချိန်ချင်းမှာအဲ့ဒီအဆင်မပြေတာတွေရှိခဲ့တယ်။အဲ့ဒါကြောင့်ကျွန်တော်တို့ဖြတ်သိမ်းတယ်လို့ထင်တယ်။တို့နေပြည်တော်အလုံးမဲ့အစည်းအဝေးကကျွန်တော်တို့ကလည်းကျွန်တော်တို့ဝါဒတိုင်းဆက်လက်ခြံဆွဲမယ်။အစိုးရဘက်ကဘုကိုချုပ်ကန့်မှုလည်းကျွန်တော်တို့ကန့်ကွက်မယ်။အဲ့ဒီအာကိုတို့မြင်တဲ့အတွက်ဖိတ်ကြားထားမှုကိုဖြတ်သိမ်းလိုက်တယ်လို့အဲ့ဒီလိုကျွန်တော်ယူဆပါတယ်ခင်ဗျ
။နိုင်ငံလုံးဆိုင်ရာပညာရေးနဲ့ပတ်သက်ပြီးတော့ပြုပြင်ပြောင်းလဲရေးအရှိန်မြင့်လှုပ်ဆောင်နေကြချိန်မှာရှေ့ဆက်လှုပ်ဆောင်ရမယ့်အစီအစဉ်တွေလုပ်ငန်းတွေထိခိုက်အောင်လို့တာဝန်ရှိတဲ့သူတွေဘက်ကမလှုပ်ဆောင်သင့်ဘူးလို့လည်းဒေါက်တာသိန်းလွင်ကဝေဖန်ပြောဆိုလိုက်ပါတယ်
။ဟိုအစိုးရအဖွဲ့လူကြီးလုပ်ပြီးတော့ပြုတင်ညှိနှိုင်းထားပြီးသဘောတူထားပြီးတော့ချက်သိမ်းတဲ့အတွက်ဒါသူတို့ပုံမှာအယုံကြည်မှုကင်းမဲ့သွားတယ်။နေနီးရကကျွန်တော်တို့တတိုင်းပြည်လုံးပါတယ်ဒီနေနဲ့တိုင်းအထက်ရှိတယ်။ပညာရေးအဖွဲ့ရှိတဲ့အများကြီးပါတယ်တိုင်းရင်းသားတွေကပါဒါရေးဖွဲ့စည်းရောစာပီရင်းမှုဖွဲ့တွေရောသောနာတမကတွေဆရာတမကတွေပညာရေးဖွဲ့တွေအများကြီးပါလာအဲ့ဒီယုံကြည်မှုပြပြမှုကအများကြီးထိခိုက်တယ်ခင်ဗျအဲ့ဒီနောက်အနေနဲ့အစိုးရအနေနဲ့ကကတိတည်တဲ့တခုခုစနစ်တကျလုပ်နေတယ်ပြည်သူလူထုကိုရဲ့အဆန်ကိုနားထောင်တယ်ပြည်သူလူထုရဲ့လူလားချက်တွေကိုတတိတစရှိတယ်လို့ကျွန်တော်မြင်တယ
် NNER ကဦးကြည့်ပြီးတော့2013ခုနှစ်တုန်းကတိုင်းနယ်ပြည်နယ်အသီးသီးကပညာရှင်တွေပညာရေးဆိုင်ရာပါမောက္ခအကြောင်းဆရာဆရာမတွေကျောင်းသားကျောင်းသူတွေနဲ့ပြည်သူ့လွတ်တော်ပညာရေးမြင့်တင်မှုကော်မတီအပါအဝင်နိုင်ငံရေးပါတီအသီးသီးကပုဂ္ဂိုလ်တွေပါပါဝင်တက်ရောက်ပြီးတော့ဆွေးနွေးကြတယ်ပညာရေးဆိုင်ရာညီလာခံကိုကျင်းပပြီးတော့အဲ့ဒီညီလာခံကထွက်ပေါ်လာတဲ့အမျိုးသားပညာရေးမူဝါဒမူချမ်းကိုလည်းပြည်သူ့လွတ်တော်ကိုတင်သွင်းထားပြီးဖြစ်ပါတယ်မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲရေးနိုင်ငံလုံးဆိုင်ရာကွန်ရက် NNER ကို2012အောက်တိုဘာလကဖွဲ့စည်းခဲ့ပြီးတော့မြန်မာနိုင်ငံဒေသအသီးသီးမှရှိတဲ့ပညာရေးနဲ့သက်ဆိုင်သူအားလုံးကြဲကြဲပြန့်ပြန့်ပါဝင်လာစေဖို့ဆိုပြီးရည်ရွယ်ပြီးတော့ပညာရေးကွန်ရက်အနေနဲ့ဖွဲ့စည်းထားတာလည်းဖြစ်ပါတယ်ရှင်